လက်ရှိပြည်သူ့လွှတ်တော်မှာတင်သွင်းနေတဲ့အရေးကြီးအဆိုတွေကိုဖြည့်ဆင်းဆွေးနွေးရန်တင့်မတင့်သုံးသပ်ဖို့လိုအပ်တယ်လို့သမရဦးသိန်းစိန်အစိုးရအဖွဲ့ရုံးကပြောကြားလိုက်ပါတယ်။မနေ့ကပြည်သူ့လွှတ်တော်ကိုပေးပို့တဲ့စာထဲမှာအခုလိုဖော်ပြထားတာဖြစ်ပါတယ်။အခုလိုလွှတ်တော်ကဆင့်ခေါ်တာကိုအစိုးရအဖွဲ့ဘက်ကတွားရောက်ဖြည့်ဆင်းဖို့ညွှန်းဆိုခဲ့ရင်ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဥပဒေပညာရှင်တွေကပြောပါတယ်။အပြည့်အစုံကိုတော့မတ်ရင်ချင်းနိုင်ကပြောပြပေးပါမယ်ရှင်။
သမရဦးသိန်းစိန်အစိုးရလက်ရှိဆောင်ရွက်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့တည်သူ့လွှတ်တော်မှာ NLD လွှတ်တော်အမတ်တချို့အရေးကြီးအဆိုတင်သွင်းပြီးမေးခွန်းထုတ်လာတဲ့အပေါ်မှာလာရောက်ဆွေးနွေးဖြေရှင်းဖို့သက်ဆိုင်ရာဝန်ကြီးဌာနတွေကိုအချိန်မီဆေလွတ်ပေးနိုင်ခြင်းမရှိကြောင်းသမရယုံကဖေဖော်ဝါရီလ26ရက်နေ့ရက်စွဲနဲ့ပေးပို့လာတဲ့အကြောင်းကြားစာကိုတည်သူ့လွှတ်တော်ဥက္ကဋ္ဌကအခုလိုလွှတ်တော်မှာပြောကြားသွားပါတယ
်။လွှတ်တော်ကိုယ်စားများခင်ဗျာယခုဆွေးနွေးနေတဲ့အဆိုနဲ့ဆက်လင်းပြီးသက်ဆိုင်ရာဝန်ကြီးဌာန14ခုကိုဖြေကြားရှင်းလင်းရန်ဖိတ်ကြားခဲ့တော်လဲဒီတော်စုအစိုးရအဖွဲ့ရုံးကအရေးကြီးအဆိုများပါအကြောင်းကိစ္စရပ်များကိုဒုတိယအချိန်ပြည်သူ့လွှတ်တော်ပထမပုံမှန်အစည်းအဝေးတွင်ဆွေးနွေးရန်သင့်မသင့်ကြေကြေပြန့်ပြန့်စဉ်းစားသုံးသပ်ရန်လိုအပ်မည်ဖြစ်ကြောင်းလက်ရှိအချိန်နေတွင်အစိုးရအဖွဲ့တို့လုပ်ငန်းတာဝန်များစနစ်တကျလွှဲပြောင်းပေးနိုင်ရေးအတွက်ဆောင်ရွက်နေပါသဖြင့်အရေးကြီးအဆိုကိုဖြေရှင်းဆွေးနွေးနိုင်ရေးအတွက်ကျေကျေပြန့်ပြန့်လေ့လာရန်အချိန်လိုအပ်နေပါသဖြင့်အရေးကြီးအဆိုများကိုဖြည့်ရှင်းဆွေးနွေးရန်သက်ဆိုင်ရာဝန်ကြီးဌာနများကိုအချိန်မီဆေလွတ်ပေးနိုင်ခြင်းမရှိပါကြောင်းအကြောင်းပြန်ကြားလာပါတယ်
။အစိုးပိုင်းတို့ကတော့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကသမရဦးသိန်းစိန်အစိုးရကိုပထမအကြိမ်လွှတ်တော်တက်တန်းကရွေးချယ်တင်မြှောက်ခဲ့တာဖြစ်တာကြောင့်အခုလက်ရှိလွှတ်တော်တက်တန်းမှာသူတို့အစိုးရအနေနဲ့တာဝန်ခံဖို့မလိုတဲ့အတွက်တမင်တက်အစိုးရကိုထိုးနှက်တဲ့ကိစ္စရပ်မျိုးကိုလွှတ်တော်မှာဝင်ကြီးတွေအနေနဲ့တွားရောက်ဖြေရှင်းဖို့မလိုဘူးဆိုပြီးဒီလိုလဲထည့်သွင်းပြောသွားခဲ့တာပ
ါတရားစုလွှတ်တော်လို့ပြောတဲ့အခါမှာပထမအကြိမ်ပြည်ထောင်စုလွှတ်တော်လားဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်လားတတိယအကြိမ်ပြည်ထောင်စုလွှတ်တော်သတို့ထားအကြိမ်ပြည်ထောင်စုလွှတ်တော်ဆိုတော့မပါဘူးအဲ့တော့ကျွန်တော်တို့ရဲ့နားလည်ထားမှုကတော့အစိုးရတရားဒီသူ့ကိုရွေးချယ်တင်ပြောတဲ့လွှတ်တော်ပဲတာဝန်ခံမလို့ကျွန်တော်နားလည်တယ်နိုင်ငံတကာမှာကြည့်မယ်ဆိုရင်လည်းအဲ့ဒါဒီဘောပြီးပဲတွေ့မှာပဲဒါမှမဟုတ်ကျွန်တော်တို့ကအဲ့လိုယူကြည့်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဆိုင်ကထားတယ်လုံးဝမဖြေဘူးဆိုတာမဟုတ်ဘူးအမျိုးသားအကျိုးစီးပွားအတွက်အန်နီနိုကိစ္စမျိုးလိုဟာမျိုးမှာကျွန်တော်ပြောတဲ့နဲ့ထင်ကျွန်တော်သွားပြောမယ်သို့တော့နိုင်ငံရေးအကျိုးများတစ်ခုအတွက်ရည်ရွယ်ပြီးလှုပ်ဆောင်တယ်လို့ယူဆတဲ့ကိစ္စဆိုတော့ကျွန်တော်တို့သွားရောက်ဘူးလို့မှပူပေါင်းဖြေဆိုမှာမဟုတ်ဘူ
းဒါပေမဲ့လည်းဖွဲ့စည်းပုံခြေကံဥပဒေအရမက်ရှလကုံထိတက်တန်းကျန်းနေသေးတဲ့သမရဦးသိန်းစိန်အစိုးရအဖွဲ့အနေနဲ့လက်ရှိလွှတ်တော်ကခွန်ရင်သွားရမှာဖြစ်ပြီးဒါကိုညှင်းဆိုခဲ့မယ်ဆိုရင်တော့ဖွဲ့စည်းပုံကိုချိုးဖောက်တာဖြစ်တယ်လို့ဥပဒေပညာရှင်တချို့ကမြင်ပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုရင်လဲသမရတက်တန်းနဲ့လွှတ်တော်အမတ်တွေရဲ့တက်တန်းမတူတာကြောင့်လွှတ်တော်ကခေါ်ယူပြီးဆိုရင်တက်တန်းရှိတဲ့အစိုးရမှန်သမျှတွားရောက်ဖြေရှင်းရတာဖြစ်ပါတယ်။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်အစိုးရရဲ့လုပ်ရက်တွေနဲ့ပတ်သက်လို့လွှတ်တော်အနေနဲ့ဆွဆွဲပစ်တင်တာတွေလုပ်လို့ရတယ်လို့လိုအပ်ရင်ထုတ်ပြလို့ရတဲ့အနေအထားအထိကြာထန်းထားတာရှိတယ်လို့ဥပဒေပညာရှင်တရားလွှတ်တော်ရှိနေကြီးဦးကိုနီကပြောပါတယ
်အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်103မှာနိုင်ငံတော်သမ္မတဟာပြည်ထောင်စုလွှတ်တော်ကိုတာဝန်ခံရမယ်လို့ဆိုထားတယ်အဲ့တော့နိုင်ငံတော်သမ္မတဆိုတာအစိုးရဖွဲ့ရဲ့အကြီးအကဲပဲအဲ့တော့နိုင်ငံတော်သမ္မတကခန့်ထားတဲ့ဝင်ကြီးတွေဆိုရင်ပြောစရာကိုမလိုတော့ဘူးအစိုးရအဖွဲ့ရဲ့အမြင့်ဆုံးအနာကိုပိုင်တဲ့သမ္မတတော်ကိုကြည့်ဖို့ခြေကဥပဒေပုံမှန်103ရပြည်တော်စုလွတ်တော်ကိုတာဝန်ခံရတယ်ဆိုတော့ဝင်ကြီးတွေအားလုံးလည်းတာဝန်ခံရမယ်ရထုတ်ပြောသလိုပထမလွတ်တော်ကိုတာဝန်ခံရမယ်ဒုတိယလွတ်တော်ကိုတာဝန်ခံရမယ်ဆိုတဲ့စကားမပါဘူးအဓိပ္ပာယ်ကဥပဒေနဲ့အညီရှိနေတဲ့ဥပဒေနဲ့အညီဖွဲ့စည်းတည်ထောင်ထားတဲ့ပြည်တော်စုလွတ်တော်ကိုတာဝန်ခံရမယ်လို့ဆိုတဲ့အတွေ့ပြည်တော်စုလွတ်တော်ကခေါ်ရင်တွားရမယ်။ဒါကြောင့်မတွားနိုင်ရင်လည်းအကျိုးအကြောင်းနဲ့ပြောပြရမယ်။သို့တော့ပြည်တော်စုလွတ်တော်ကခေါ်လာလို့မလာနိုင်ဘူးလို့ပြောရင်တော့အကြောင်းပြချက်မရှိရမလာနိုင်ဘူးလို့ပြောရင်သို့မဟုတ်ငါတို့မှလာဖို့တာဝန်မရှိဘူးလို့ပြောရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တဲ့အတိတ်ပဲဖြစ်သွားတယ်။
ဖေဖော်ဝါရီလ25ရက်နေ့က NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကနေရွေးကောက်ပွဲအပြီးနောက်ပိုင်းသမရဦးသိန်းစိန်အစိုးရအဖွဲ့ဆောင်ရွက်နေတဲ့နိုင်ငံပိုင်မြေစက်ရုံတွေစီးပွားရေးလုပ်ငန်းတွေကိုအလျင်စလိုငှားရမ်းလွှဲပြောင်းရောင်းချတာပုဂ္ဂလိကပိုင်လုပ်တာကျူးကျော်တာတွေကိုအတင်းအဓမ္မဖယ်ရှားတာစတာတွေကိုအာဏာမလွှဲပြောင်းခင်အလျင်အမြန်ဆောင်ရွက်နေတဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ထောက်ပြတဲ့အရေးကြီးအဆိုကိုတင်သွင်းခဲ့တာဖြစ်ပါရဲ့ရှင်